2020ပြည့်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်သမ္မတလောင်းဂျိုးဘိုင်ဒန်ကိုအနိုင်ရသူဖြစ်နေအမေရိကန်သတင်းမီဒီယာအသီးသီးကတွက်ချက်ကြေညာလိုက်ပြီးဖြစ်ပါတယ်။အခုလိုသတင်းမီဒီယာတွေကကြေညာခဲ့ပြီးမကြာခင်မှာပဲဂျိုးဘိုင်ဒန်ကနိုင်ငံတွင်းစည်းလုံးညှိညွတ်ကြဖို့အတွက်ကြေညာချက်ထုတ်ပြန်ပန်ကြားလိုက်ပါတယ်။မဲဆွယ်ပွဲတွေပြီးစီးသွားပြီဖြစ်ပြီးဒီချိန်မှာအရင်တုန်းကတစ်ဖက်နဲ့တစ်ဖက်ပြင်းပြင်းထန်ထန်ပြောကြားခဲ့တာတွေနဲ့ဒေါသတွေကိုအတိတ်မှာထားခဲ့ဖို့နဲ့တနိုင်ငံလုံးအတူလက်တွဲရမယ့်အချိန်ဖြစ်ကြောင်းပြောကြားခဲ့သလိုအမေရိကန်နိုင်ငံအတွက်စည်းလုံးညှိညွတ်ရမယ့်အချိန်ဖြစ်ကြောင်းလည်းပြောကြားခဲ့တာပါ။အခုဆိုရင်ဂျိုးဘိုင်ဒန်ဟာအမေရိကန်သမိုင်းမှာအသက်ကြီးဆုံးသမ္မတဖြစ်နေမှတ်တမ်းဝင်မဲ့အခြေအနေရှိသွားပြီဖြစ်ပါတယ်။သူဟာရွေးကောက်ပွဲအနိုင်ရချိန်မှာအသက်88နှစ်နီးပါးရှိနေပါပြီ။ဂျိုးဘိုင်ဒန်ရဲ့ဒုတိယသမ္မတလောင်းဖြစ်သူအထက်လွှတ်တော်မှကမလာဟဲရစ်ဟာလည်းအမေရိကန်သမိုင်းမှာလူပြူမဟုတ်တဲ့တခြားလူမျိုးသွေးဆက်သူတွေကပထမဆုံးဒုသမ္မတအဖြစ်နဲ့မှတ်တမ်းဝင်သွားပါပြီ။နိုဝင်ဘာ3ရက်နေ့မှာအမေရိကန်သမ္မတရွေးကောက်ပွဲအတွက်မဲပေးခဲ့ကြပြီး၄ရက်ကြာမှသတင်းဌာနတွေကအခုလိုကြေညာလိုက်တာပါ။နိုဝင်ဘာလ3ရက်နေ့မှာသမ္မတရွေးကောက်ပွဲအတွက်မဲပေးခဲ့ကြပြီး၄ရက်ကြာမှသတင်းဌာနတွေကအခုလိုကြေညာလိုက်တာဖြစ်ပါတယ်။ပြည်내အသီးသီးကသက်ဆိုင်ရာရွေးကောက်ပွဲရလဒ်တွေကိုတော့တရားဝင်ကြေညာအောင်မှဖြစ်ပြီးသမ္မတဒေါ်နယ်ထရန့်ဘက်ကဥပဒေကြောင်းအရတရားဆွဲဆိုထားတာတွေလည်းရှိထားပေမဲ့ရလဒ်ကပြောင်းလဲမဲ့ပုံမရှိဘူးလို့ခန့်မှန်းကြပါတယ်။မစ္စတာဘိုင်ဒန်ဟာသမ္မတရွေးကောက်ပွဲအနိုင်ရဖို့အတွက်လိုအပ်တဲ့သမ္မတရွေးချယ်ရေးအဖွဲ့ကိုယ်စားလှယ်မဲအရေးအတွက်280တဲ့မင်းကိုရပြီလို့ခံမှန်းခဲ့ကြပြီးတဲ့နောက်မှာအခုလိုကြေညာလိုက်တာဖြစ်ပါတယ်။